တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်သက်တဲ့ဥပဒေတရားကို American Congress လွှတ်တော်ကမနှစ်တုန်းကချမှတ်ခဲ့တာဟာခြေခံဥပဒေနဲ့မညီဘူးဆိုပြီး American ဆွေးနွေးကိုတရားစွဲလိုက်ပါတယ်။ American မြို့သားကာဝေးအဥပဒေရဲ့အပိုင်889ဟာခြေခံဥပဒေရဲ့အနှစ်သာရတွေဖြစ်တဲ့အာနာခေါ်ဝေးနဲ့ဥပဒေနဲ့ညီစွာဖို့ပြဋ္ဌာန်းချက်တွေကိုချိုးဖောက်ရောက်တယ်ဆိုပြီးတရားစွဲခဲ့တာပါ။ကုမ္ပဏီတစ်ခုကိုတည်ထောင်ရွေးချယ်ပြစ်မှတ်ထားပြီးတရားရုံးတင်စစ်ဆေးတာမရှိဘဲအပြစ်ပေးတာဟာခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တယ်လို့လည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်မှာပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြထားတဲ့ဥပဒေမှာတော့ American Sovereign Agency တွေနဲ့ contract လုပ်ငန်းတွေအနေနဲ့တရုတ်ကုမ္ပဏီတွေဖြစ်တဲ့ Huawei နဲ့ ZTE ကုမ္ပဏီတွေထံကပစ္စည်းတွေဝန်ဆောင်မှုတွေဝယ်ယူသုံးစွဲမှုကိုတားမြစ်ထားတာပါ။ Huawei ကုမ္ပဏီရဲ့အလဲကျဥက္ကဋ္ဌကောင်ဖင်းကတော့ American ရဲ့တားမြစ်ချက်ဟာဥပဒေနဲ့မညီသလိုကုမ္ပဏီကိုသာမကAmerican ဝယ်ယူစားသုံးသူတွေအတွက်ပါထိခိုက်နစ်နာစေတယ်လို့ဂျန်ရှမ်းမြို့ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုမ္ပဏီပေါ်လွန်ကျွေးဆိုးရိမ်မှုတွေနဲ့ပတ်သက်လို့ American ဆိုးရွားရောလွတ်တော်အမတ်တွေဘက်ကပါအထောက်အထားတစုံတရာမပြနိုင်တဲ့အကြောင်းနဲ့ဥပဒေကြောင်းအရရင်ဆိုင်သွားဖို့ကလွယ်လို့တခြားနေမရှိတော့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ American, Australia နဲ့ New Zealand ပါဝင်နိုင်ငံတချို့ကတော့လွန်ကျွေးရေးအတွက်စိတ်မချရဘူးလို့ယုံကြည်ထားကြပြီး Huawei ကုမ္ပဏီရဲ့ဆက်သွယ်ရေးလုပ်ငန်းတွေကိုတားမြစ်ထားပြီး Britain, Canada, Germany စတဲ့နိုင်ငံတွေကတော့ဆုံးဖြတ်ချက်ချဖို့စဉ်းစားနေကြပါတယ်။